ရှမ်းပြည်မြောက်ပိုင်းမှာတိုင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရက်စဲနိုင်ဖို့ရှမ်းလက်နက်ကိုင်အဖွဲ့ခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးရေးဟာအရေးကြီးကြောင်းပြပရောက်ရှမ်းတိုင်းသားရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။ရှမ်းမြို့သားချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ဒေသခံပြည်သူတွေကိုသာပိုပြီးထိခိုက်နေနိုင်စေတယ်လို့ထော SSC နဲ့ SSPP SSA တို့ရဲ့ခေါင်းဆောင်နှစ်ဦးတွေ့ဆုံကြဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနိုဝင်ဘာ26ရက်တနင်္လာနေ့ကစာရေးသားတိုက်တွန်းခဲ့တာပါ။နိုဝင်ဘာလစာမိုင်းတုန်းကဆက်လို့ရှမ်းပြည်မြောက်ပိုင်းဒီဘောနမ်တူဒေသတွေမှာရှမ်းမြောက်ပိုင်းတပ် SSPP နဲ့ TNL တောင်ပလောင်တပ်တွေကတစ်ဖက်ရှမ်းတောင်ပိုင်းတပ် RCSS တပ်တွေကတစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အပြစ်မဲ့ဒေသခံတွေတိုက်ဆုံရသလိုစစ်ဘေးရှောင်တွေအဖြစ်ထွက်ပြေးနေရပါတယ်။ဒီအပိုင်းတွင်ဒီဘောမြို့နယ်နားမှာစစ်ဘေးရှောင်300လောက်အိမ်မပြန်နိုင်သေးပဲဆက်ရှိနေပြီးရှမ်းတိုက်ပွဲတွေအတွင်းကလေးငယ်တူပါဝင်ရွာသားအနည်းဆုံး3ဦးတိုက်ဆုံခဲ့ရတာကြောင့်ဒါတွေကိုအဆုံးသတ်နိုင်ဖို့ကိုအချင်းချင်းပြည်လဲအောင်ညှိနှိုင်းကြဖို့အရေးကြီးတယ်လို့ SNLD ပါတီကတိုက်တွန်းထားတာပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကတော့တိုက်ပွဲတွေအမြန်ရပ်ဆဲဖို့ဆိုရင်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖို့အရေးကြီးတယ်လို့ဆိုပါတယ
်။ကျွန်တော်တို့ RCSS နဲ့ရှမ်းတမတော်ပဲ SSCP နဲ့ရှမ်းတမတော်ပဲကျွန်တော်ရှမ်းတမတော်နှစ်ခုကအခုမြောက်ပိုင်းမှာအဲ့လိုပစ်ခတ်ကြတိုက်ခိုက်ကြတာကရှမ်းလူမျိုးတစ်မျိုးသားလုံးအတွက်ဘာမှအကျိုးမရှိဘူးအခုဆိုရှမ်းပြည်သူလူထုကရွာသားတွေကအကုန်လုံးထွက်ပြေးရတယ်တချို့လည်းအဲ့ဒီမှာချီမန်ကြီးတိပြီးတော့မှတည်ဆုံသွားတာလည်းရှိတယ်အခုလို့ဆိုလို့ရှိရင်ကျွန်တော်ရှမ်းအဖွဲ့နှစ်ဖွဲ့ဟာအပြစ်ခတ်လုံးဝရက်ဆဲသွားဖို့အဲ့ဒါအမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လုပ်ဖို့တင်တယ
်1990ခုနှစ်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ SNLD ပါတီအမတ်ဖြစ်သူစိုင်းဝင်းဖေဟာအရီဇိုနာပြည်နယ်မှာနေထိုင်သူဖြစ်ပြီးတိုက်ပွဲတွေကြောင့်အပြစ်မဲ့အရသာပြည်သူတွေတေဆုံထွက်ပြေးနေရတာကမဖြစ်သင့်တော့တာကြောင့်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံညှိနှိုင်းဖို့လိုတယ်လို့တိုက်တွန်းပါတယ
်ထိခိုက်တာကတော့ရသာရပ်ပြီးပါလားတွေကြီးပဲဒီ SSPP SSA နောက်ပြီးတော့ဒီ RCSS SSA ရဘာလို့ညှိမရကြမှာလဲဆိုတော့ကျွန်တော်လည်းကြားတာစိတ်လည်းမကောင်းစိတ်လည်းပြက်တယ်ဘာလို့ဖြစ်ဖြစ်ဘယ်သူလဲဖြစ်ဖြစ်ဆိုတာရှမ်းဖြစ်ဖြစ်ပလောင်ဖြစ်ဖြစ်ဘယ်လိုလဲပြေးကြမှာလဲဗျာအဲ့ဒါဖြစ်တဲ့ကိစ္စမဟုတ်ဘူးလေသူတို့ချင်းချင်းတွေ့နိုင်လို့ရှင်အများကြီးတည်လေသွားပြန်ရှိရပါတော့နောက်ကိုချင်းချင်းကြားမှာနားလည်မှုရှားသွားဖို့ဆိုတာကောင်ချင်းချင်းတွေ့လိုက်လို့ရှင်နောက်အောက်ပိုင်းအားတွေသူ့သူကြည်လေသွားနိုင်တဲ့သဘောရှိပါလိမ့်မယ
် RCSS SSPP တပ်တွေဟာဟိုရင်တုန်းကလည်းအချင်းချင်းတိုက်ပွဲတွေဖြစ်ခဲ့ပြီးတွေ့ဆုံညှိနှိုင်းနိုင်ခဲ့တဲ့တာရကတွေရှိတာကြောင့်အခုတချိန်တွေ့ဆုံဆွေးနွေးမယ်ဆိုရင်မြေပြင်ကပြဿနာတွေပြေလည်သွားနိုင်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါလေ
ရှမ်းတမတော်နှစ်ဖွဲ့ RCSS နဲ့ SSPP ဆိုလည်းအရင်တုန်းကလည်းတိုက်ခိုက်ခဲ့ဘူးတယ်နောက်ပြီးတော့သူတို့လည်းဒီလိုပဲအချင်းချင်းနားလည်မှုယူပြီးတော့မှဟိုမတိုက်ပဲနဲ့နေခဲ့တာလေ10နှစ်ကျော်လောက်ရှိခဲ့ပါပြီတကယ်လို့သူတို့နှစ်ဖွဲ့ကတေချာဆွေးနွေးညှိနှိုင်းမယ်လုပ်မယ်ဆိုနားလည်မှုရသွားပြီဆိုလို့ရှိရင်တော့ပြည်လည်သွားပါလိမ့်မယ်လို့ထင်တယ
်ပြီးခဲ့တဲ့ဩဂုတ်လကမိုင်းတုန်းကရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSJAC ရဲ့ဂျာဝင်စေဆက်ပေးမှုနဲ့ SSPP RCSS တပ်တောင်ဝန်ရှိသူတွေတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းပြည်လည်မှုတစုံတရာမရခဲ့ပဲစီရေးတင်းမာမှုတွေကသာဆက်ပြီးဖြစ်ပွားနေတာဖြစ်ပါတယ်ရှမ်းပြည်တောင်ပိုင်းတပ် RCSS ကရှမ်းမြောက်ပိုင်းကိုလာရောက်လှုပ်ရှားရတာဒါဟာနင်းပြေချက်ထွင်တာဆိုပြီးမြောက်ပိုင်းမှာရှိတဲ့ SSPP နဲ့ TNL တပ်တွေကဆွဆွဲကတိုင်းရင်းသားအချင်းချင်းကြား2015လောက်ကစလို့တိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်